This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်။မြို့သားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယိုအန်ယူဂျီကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ 19.89 MHz ၊ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပါရှင်။ဒီမှာအပောင်းနဲ့ပြေဆုံးကြပါစေ။အခုချိန်ကစပြီးရေဒီယိုအန်ယူဂျီအစီအစဉ်ကိုဓာတ်ရိုက်အသံလွှင့်ပေးနေပါပါရှင်။
ရေဒီယိုအန်ယူဂျီသတင်းရှင်များနဲ့မြန်မာနိုင်ငံလူနိုင်ငံသားအပေါင်းသဘာဝဘေးစစ်အာဏာရှင်မီးတို့ကနေကင်ဝေးပြီးဒုစိတ်နှပါအေးချမ်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီကဥပဒေမှလုပ်ခွင့်ဆက်တာအပါတယ်ဒီကနေ့2025ခုနှစ်ဩဂုတ်လ25ရက်နေ့ရေဒီယိုအန်ယူဂျီရဲ့ညစဉ်ထုတ်လွှင့်နေကြအစီအစဉ်တွေကိုပြန်ဆက်ပေးပါရမရှင်ခုပထမအဦးဆုံးရေဒီယိုအန်ယူဂျီစီးရီးသတင်းကောင်းတဲ့ချက်ကိုရန်နိုင်ကဖတ်ကြားတင်ပြပေးပါမယ်ရှင
်ရေဒီယိုအန်ယူဂျီသတင်းရှင်များမင်္ဂလာပါခင်ဗျာခုချိန်အစပြီး2025ခုနှစ်ဩဂုတ်လ25ရက်နေ့ညပိုင်းမှာတင်ပြပေးမယ် Radio NUG ရဲ့စစ်ရေးသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးမယ်စစ်ရေးသတင်းကတော့ကြောင်မဲမြို့နယ်ကဝါဆိုကျောင်းကိုစစ်တပ်ကလေရင်နဲ့ပုံကျဲတာကြောင့်ကိုရင်သုံးပါဒဏ်ရာရသွားတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမှာရှိပြီးတောင်းတက်မတော် TNLA သိမ်းပိုက်ထိန်းချုပ်ထားတဲ့ကြောင်မဲမြို့နယ်အတွင်းကဝါဆိုကျောင်းကိုအကြမ်းဖက်စစ်တပ်ကလေရင်နဲ့ပုံကျဲခဲ့တာကြောင့်ကိုရင်သုံးပါဒဏ်ရာရသွားတယ်လို့ဒေတာရင်းသတင်းရင်းမြစ်တွေကပြောပါတယ်။ဒီနေ့ဩဂုတ်လ25ရက်နေ့မနက်7နာရီကျော်အချိန်မှာစစ်တပ်တိုက်လေရင်ကကြောင်မဲမြို့နယ်နီးပိန်းနေကုန်းရွာကဝါဆိုကျောင်းကိုပုံကျဲတိုက်ခတ်ခဲ့တာလို့ဆိုပါတယ်။ကြောင်မဲမြို့နီးပိန်းနေကုန်းရွာဝါဆိုကျောင်းနီးကိုစစ်တပ်ကဂျက်လေရင်နဲ့ပေါင်250ပုံးနှလုံးကျဲချတိုက်ခတ်ခဲ့တာဖြစ်ပါတယ်လို့ဒေတာရင်းသတင်းတွေကိုအတည်ပြုနေတဲ့ရှီဘီမီမှာဖော်ပြထားပါတယ်။ဒီသားနေပြည်သူတွေစစ်ဘေးရှောင်နေခြင်းဖြစ်တာကြောင့်အရသာထိခိုက်သေးဆုံးမှုမရှိပေမဲ့စစ်တပ်ရဲ့ဘုံကျဲတိုက်ခိုက်မှုကြောင့်နေအလုံး20နီးပါးပျက်စီးခဲ့တယ်လို့လည်းဒီသားနေပြည်သူတွေရဲ့အဆိုကိုကိုးကားပြီးဖော်ပြထားပါတယ်။ကြောင်မဲမြို့နယ်ကနောင်ပင်ရွာမှာအကြမ်းမဲ့စစ်တပ်နဲ့တောင်းတမတော် TNLA တို့ကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေတာကြောင့်ကြောင်မဲမြို့ကဒီသားနေပြည်သူတွေလည်းစစ်ဘေးရှောင်နေရတယ်လို့သိရပါတယ်ခင်ဗျာ။အခုတခါမြေကြီးနားမြို့မှာစစ်တပ်ကပြစ်လိုက်တဲ့လက်နက်ကြီးကြီးကြားရောက်ပုတ်ခွဲတာကြောင့်အသက်73နှစ်အရွယ်ငါးတန်းကျောင်းသူသေဆုံးပြီးနှစ်ဦးဒဏ်ရာရတဲ့တရင်ကိုလည်းတက်ဆက်ပြပါမယ်။ကချင်ပြည်နယ်မြေကြီးနားမြို့မှာမြောင်ပိုင်တိုင်းစစ်တပ်နာချုပ်ကပြစ်ခတ်လိုက်တဲ့လက်နက်ကြီးကြီးကြားရောက်ပုတ်ခွဲတာကြောင့်အသက်73နှစ်အရွယ်ငါးတန်းကျောင်းသူမတ်ယူတင်စာခိုင်ဘုံစားတိမှန်သေဆုံးခဲ့ပြီးနှစ်ဦးဒဏ်ရာရသွားတယ်လို့ဒေသတွင်းသတင်းရှင်းမြစ်တွေကပြောပါတယ်။မနေ့ကဩဂုတ်လ24ရက်နေ့ညနေ6နာရီခွဲဝန်းကျင်မှာမြေကြီးနားမြို့ပေါ်မှာရှိတဲ့မြောင်ပိုင်တိုင်းစစ်တပ်နာချုပ်ကပြစ်ခတ်လိုက်တဲ့လက်နက်ကြီးကြီးရန်ဘူရက်ွက်တွင်ကြားရောက်ပောက်ခွဲခဲ့တာကြောင့်စားကျက်နေတဲ့ငါးတန်းကျောင်းသူမတ်ယူတင်စာခိုင်တေဆုံးခဲ့ရပြီးအမျိုးသမီး2ဦးဒဏ်ရာသွားတယ်လို့ဆိုပါတယ်။မြေကြီးနားမြို့ရန်ဘူရက်ွက်နယ်မြေ7ဦးပိန်တရာနီကကိုနိုင်ဆိုးရဲ့အိမ်ရှိမှာလက်နက်ကြီးကြီးကြားရောက်ပောက်ခွဲခဲ့တာကြောင့်ကိုကြီးကယ်ဆယ်ရေးလုပ်ပေးခဲ့ရတယ်လို့မျိုးဆက်သစ်လူမှုကယ်ဆယ်ရေးအသင်းကလည်းအသိပေးပါတယ်။အဲ့ဒီပေါက်ကွဲမှုကြောင့်အသက်73နှစ်အရွယ်ငါးတန်းကျောင်းသူမတ်ယူတင်စာခိုင်ခေါ်ချစ်စုမကလက်နက်ကြီးကြီးစားထိမှန်ပြီးဘဘက်ရင်အောင်ပွင့်ထွက်သွားတာကြောင့်ပွဲချင်းပြီးဒေဆုံးကအသက်20အရွယ်မတ်စင်မင်းကပေါင်ချေသလုံးနဲ့နေတင်မှာလက်နက်ကြီးစားတွေထိမှန်တန်းရရခဲ့ကအသက်65နှစ်အရွယ်ဒေါငွေကတော့လက်မောင်းအောက်မိုင်းစာဝင်သွားတာကြောင့်ဂရင်300ဆေးရုံကိုပို့ထားပြီးစေကုသမှုခံယူနေရတယ်လို့သိရပါတယ်လနဲ့ကြီးချရောက်ပောက်ကွဲမှုကြောင့်အိမ်တွေပျက်စီးသွားသလိုစိုက်ကနဲ့အခြားဖိုးတယ်ပစ္စည်းတွေလည်းပျက်စီးသွားခဲ့တယ်လို့ဒေသနေပြည်သူတွေကပြောပါတယ်။မြေကြီးနားပြုံပေါ်မှာရှိတဲ့စစ်တပ်ဟာမြစ်တစ်ဖက်ကမ်းမှာရှိတဲ့ဝိုင်းမော်မြို့နယ်ဘက်ကရွာတွေကိုလနဲ့ကြီးတွေနဲ့မကြာခဏပစ်ခတ်လေရှိတယ်လို့လည်းဆိုပါတယ်။ပြီးခဲ့တဲ့အေဘီလာတုန်းကလည်းစစ်တပ်ကပစ်ခတ်လိုက်တဲ့လနဲ့ကြီးကြီးမြေကြီးနားမြို့မှာရှိတဲ့မလိကဝန်ထမ်းအင်အားတွင်ချရောက်ပောက်ကွဲခဲ့တာကြောင့်ထိခိုက်ဒေဆုံးမှုတွေရှိခဲ့တယ်လို့မှတ်တမ်းတွေသိရပါတယ်ခင်ဗျာ။ဆလဘီTelegram ကနေစိန်ခေါ်ထားတဲ့စစ်သားတူကို Unicorn ပျောက်ကြားတက်ဖွဲ့ပန်းမိတဲ့တဲ့တင်ကိုလည်းတင်ဆက်ပေးပါမယ်။ Telegram ကနေတော်လိုင်းရဲဘော်တွေကိုစိန်ခေါ်ထားတဲ့စစ်သားတူကိုဖမ်းဆီးရမိထားတယ်လို့ Unicorn ပျောက်ကြားတက်ဖွဲ့ကထုတ်ပြန်ထားပါဗျ။စကိုင်းမျိုးမင်းကုန်းရဲစခန်းကစစ်သားတူကိုအရှင်ဖမ်းမိခဲ့တာနဲ့ပတ်သက်လို့ Unicorn ဖွဲ့ကမနီခေါင်ဩဂုတ်လ24ရက်ညပိုင်းမှာထုတ်ပြန်ထားတာဖြစ်ပါတယ်။ တမ33လက်အောက်ခံဆက်သွယ်ရေးနဲ့အင်ဂျင်နီယာတပ်ကတက်ကြွရဲနိုင်လင်းကုန်းရထွက်ဝဲချိန်မှာဖမ်းဆီးရမိခဲ့တာဖြစ်ပြီးလက်နက်မပါဘဲဖုန်းနှလုံးကိုသိမ်းဆီးရမိခဲ့တယ်လို့အသိပေးပါတယ်။ဖုန်းတွင်းကနေ Unicorn Telegram Channel ကိုစိန်ခေါ်ထားတဲ့ message တွေတွေ့ရပြီးစိတ်မင်းတမန်အမီနဲ့ Chatbox မှာစိန်ခေါ်ထားတဲ့စာတွေကိုတွေ့ရတယ်လို့လည်းသိရပါတယ်။လက်ရှိမှာဖမ်းဆီးရမိထားတဲ့စစ်သားရဲနိုင်လင်းကိုဆက်လက်စစ်ဆေးနေပြီးလိုအပ်သလိုအရေးယူဆောင်ရွက်မှုတွေဆက်လုပ်သွားမယ်လို့ Unicorn ပြောကြားတစ်ဖွဲ့ကထုတ်ပြန်ထားပါတယ်ခင်ဗျာ။အခုတခါတင်ဆက်ပေးမယ့်စီးရီးသတင်းကတော့ဒဝဲမြို့နယ်သင်္ကန်းတုံးကြီးရွာတိုက်ပွဲမှာစစ်သား20ထပ်မံတေဆုံးပြီးလက်နက်တင်စစ်ကားတစ်စီးကိုမိရှုရှင်းလင်းနေဆိုတဲ့သတင်းပဲဖြစ်ပါတယ်။ဒီနေ့သားအတိုင်းဒဝဲမြို့နယ်သင်္ကန်းတုံးကြီးရွာတိုက်ပွဲမှာစစ်တပ်ကစစ်သား20ထပ်မံတေဆုံးသွားပြီးလက်နက်တင်စစ်ကားတစ်စီးကိုမိရှုရှင်းလင်းနိုင်ခဲ့တယ်လို့ဒုရကစစ်ကြောင်းကထုတ်ပြန်ထားပါတယ်။ဩဂုတ်လ21ရက်နေ့မနက်9:00ဝန်းကျင်ကစပြီးသင်္ကန်းတုံးကြီးရွာမှာထိုင်ချနေတဲ့ကျန်းပတ်စစ်သားတွေကိုတတိယအကြိမ်တိုက်ခတ်ခဲ့ရမှာအပြန်လည်ပြစ်ခတ်မှုတွေဖြစ်ပြီး12နာရီခန့်ကြာတဲ့တိုက်ပွဲဖြစ်ခဲ့တယ်လို့ဆိုပါတယ်။တိုက်ပွဲတွင်စစ်သား20ထပ်မံတေဆုံးကဒဏ်ရာရသူတွေလည်းများတယ်လို့အသိပေးပါတယ်။တိုက်ပွဲပြီးချိန်မှာအကြမ်းဖက်စစ်သားတွေကင်တဲ့ MA1 မျိုးစားတပ်နက်2လက်ကြီးပေါင်း12ခု၊အင်နာဂါဘုံသီး9လုံး၊လက်ပစ်ဘုံ9လုံးနဲ့ဆက်ဆက်ပစ္စည်းတွေသိမ်းဆည်းနိုင်ခဲ့တယ်လို့လည်းဒုရကစစ်ကြောင်းရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီတိုက်ခတ်မှုကိုတဝဲမျိုးသားလူမျိုးရေးတပ်တော် DNLA ရဲ့ဒုရကစစ်ကြောင်းတဝဲပြည်သူလူမျိုးရေးတပ်ဖွဲ့ TPLF ဧရမူကျတဲ့နဲ့မိလုံးပြောင်ကြတက်ဖွဲ့ဒေါနာတက်ခွဲခုနှစ်နဲ့ဒဝဲအရှိရောတက်ဖွဲ့ DEF တို့ကပူးပေါင်းတိုက်ခိုက်ခဲ့တာဖြစ်ပြီးဒဝဲတက်တော် DNLA ကရဲဘော်2ဦးမြင့်မြတ်စွာကြာဆုံးခဲ့ရကရဲဘော်3ဦးလည်းထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်။တင်ကန်းလုံးရွာမှာရှိတဲ့စစ်တပ်စစ်ကြောင်းဟာလက်ရှိမှာတော့ရှေ့ဆက်မတူသေးပဲထောက်လိုင်းရေးသုံးဒရုန်းနဲ့အရင်ကင်းထောက်နေတာတွေရှိတယ်လို့လည်းသိရပါတယ်။လက်ရှိချိန်မှာတော့တနင်္ဂနွေလုံးတိုင်းတာနဲ့စီရီအချိန်တွုံးမြင့်လှုပ်ဆောင်နေတဲ့အချိန်ဖြစ်တာကြောင့်မြေသူလူလူအနေနဲ့စီရီအချိန်တွေကိုအထူးသတိပြုသွားလာနေထိုင်ကြဖို့တိုက်တွန်းထားတယ်လို့အကြံပေးစစ်တပ်ကအချိန်ပြွေးလေကြောင်းအသုံးပြုတိုက်ခိုက်မှုတွေရှိလာနိုင်တာကြောင့်လေကြောင်းရဲ့ကာကွယ်ရေးနဲ့ဆိုင်တဲ့သတင်းချက်လက်တွေကိုလိုက်နာကျင့်သုံးကြဖို့ဒုရကစစ်ကြောင်းကနှိုးဆော်ထားပါတယ်။တော်လန်ရေးနဲ့စီရီအချိန်မြင့်လာတာနဲ့အမျှပြည်သူ့ဘက်အမှန်တရားဘက်ရပ်တည်လို့တဲ့စစ်သားတွေနဲ့ရဲတပ်ဖွဲ့ဝင်များအနေနဲ့လည်းပြည်သူ့ရင်ခွေခုံလုံးပြီးအ мян ဆုံးပူးပေါင်းပေးကြဖို့မေတ္တာရက်ခံထားပါတယ်ခင်ဗျာ။အခုနောက်ဆုံးတင်ဆက်ပေးမယ့်စီရီသတင်းကတော့ကမ်းမလူမြို့နယ်မှာအကြမ်းဖက်စစ်အုပ်စုကဒေသနေပြည်သူ၉ဦးကိုဖမ်းဆီးတပ်ဖြတ်ပြီးရွာတွေကိုမီးရှို့ဖျက်ဆီးတာကြောင့်အင်ဂျီ430ကျော်ပျက်စီးတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။စကိုင်းတိုင်းကမ်းမလူမြို့နယ်မှာအခုဩဂုတ်လအတွင်းအကြမ်းဖက်စစ်အုပ်စုရဲ့ဖမ်းဆီးတပ်ဖြတ်မှုကြောင့်အရသာ၉ဦးသေဆုံးခဲ့ပြီးမီးရှို့ဖျက်ဆီးခံရတဲ့အတွက်အင်ဂျီ430ကျော်မီးလောင်ပျက်စီးခဲ့ရတယ်လို့ဒေသတွင်းတော်လိုင်းအင်အားစုတွေကပြောပါတယ်။အကြမ်းဖက်စစ်သားနဲ့ပြူစောတိတွေပါတဲ့အကြမ်းဖက်စစ်အုပ်စုကအင်အား200ကျော်ဟာဩဂုတ်လ16ရက်ကနေ20ရက်အထိကမ်းမလူမျိုးနယ်တဲကိုစစ်ကြောင်းထုတ်ခဲ့ပြီးရွာမရွာသစ်ထိန်တော်အင်္ကာတော်တရတော်ကိုင်းယူနယ်ကျေးပင်အဆတဲ့ကျေးရွာ600ကိုစစ်ကြောင်းထုတ်ပြီးမီးရှို့ဖျက်ဆီးခဲ့တာလို့ဆိုပါတယ်။အကြမ်းဖက်စစ်အုပ်စုရဲ့မီးရှို့ဖျက်ဆီးမှုကြောင့်ပြည်သူပိုင်အိမ်အလုံး430နဲ့စာသင်ဆောင်4ဆောင်ပျက်စီးဆုံးရှုံးခဲ့ရကအရသာပြည်သူ9ဦးရဲရဲဆက်ဆက်မီးရှို့တပ်ဖြတ်ခံခဲ့ရတယ်လို့ကျွန်းလာကမ်းမလူတက်ကြွလှုပ်ရှားသူများဖွဲ့ကမနေ့ကဩဂုတ်လ24ရက်ညပိုင်းမှာထုတ်ပြန်ထားပါတယ်။အကြမ်းဖက်စစ်သားနဲ့ပြူစောတိတွေပါတဲ့စစ်ကြောင်းဟာဩဂုတ်လ21ရက်နေ့ကလည်းကြေးပင်အရွာကနေငပြောတိုင်းရွာသစ်အထိုင်စခန်းကိုဝင်ရောက်လာခဲ့ပြီးပေကြီးရွာဘက်ကိုထွက်လာတာနောက်ရက်မှာတော့ယမနေပြူအထိုင်စခန်းကိုဝင်သွားတယ်လို့အသိပေးထားပါတယ်။ဩဂုတ်လ23ရက်နေ့မှာတော့ဘူးကုန်းရွာဘက်ကိုစစ်ကြောင်းထုတ်ဝင်ရောက်လာတဲ့အတွက်တော်လိုင်းအဖွဲ့တွေနဲ့ထိတွေ့မှုဖြစ်ခဲ့ရမှာလမ်းမှာတွေ့တဲ့စီပေါင်းစားကားမီးလောင်စေလိုတဲ့ရည်ရွယ်ချက်နဲ့တနက်နေ့ပြစ်ခဲ့ပေမယ့်ကားကိုမထိခဲ့ဘဲအပြစ်မဲ့ကားသမား2ယောက်ကိုထိမှန်ခဲ့တာကြောင့်တေဆုံးခဲ့ရတယ်လို့သိရပါတယ်။မနေ့ကဩဂုတ်လ24ရက်နေ့မှာတော့ကြည်ချင်းရွာဘက်ကိုစစ်ကြောင်းထိုးဝင်ရောက်လာခဲ့ပြီးကြည်ချင်းရွာကိုတနေကုန်နီးပါးမီးရှို့ဖျက်ဆီးကာရွာဘက်ပတ်လည်နေရာတွေကိုဒရုန်းနဲ့ဘုံးသီးချတိုက်ခတ်ခဲ့တာကြောင့်အနီးအနားမှာရှိတဲ့ရွာတွေကဒေသနေပြည်သူတွေဘေးလွတ်ရာကိုရှောင်တိမ်းနေရတယ်လို့ကျွန်းလာကမ်းမလူတက်ကြွလှုပ်ရှားသူများဖွဲ့ကမနေ့ကထုတ်ပြန်ထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်ကိုခန့်ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
စီးရီးသတင်းတွေကိုနားဆင်ခဲ့ရတာပဲဖြစ်ပါတယ်။ဒီဆက်လက်ပြီးပြည်တွင်းသတင်းများကိုတော့ကျမຫນွေဦးမောင်ကတင်ပြပေးသွားပါမယ်ရှင်။မင်္ဂလာညချမ်းပါရှင်။2025ခုနှစ်ဩဂုတ်လ25ရက်နေ့ Radio NUG ရဲ့ညပိုင်းပြည်တွင်းသတင်းတွေကိုဖတ်ကြားတင်ပြပေးသွားပါမယ်။ကျမအုပ်စုတင်ပြမယ့်သတင်းကတော့ဒါယုချင်းနောင်ကနိုင်ငံအချင်းသူရှိဦးမတရားတိုက်ပိတ်ခံထားရတယ်လို့ PPNN ပြောကြားတဲ့သတင်းပဲဖြစ်ပါတယ်။ဘကိုးတိုက်ဒါယုချင်းနောင်မှာနိုင်ငံချင်းသူရှိဦးကိုထောင်အာဏာပိုင်တွေကအကြောင်းပြချက်ခိုင်ခိုင်လုံလုံမရှိဘဲတိုက်ပိတ်ပြစ်ဒဏ်ပေးထားတယ်လို့ မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံအကျဉ်းသားများကွန်ရက် PPNM ကဒီကနေ့ဩဂုတ်လ25ရက်မှာထုတ်ပြန်လာပါတယ်။ဂျင်းဦးစီးဝန်ထမ်းတွေဇူလိုင်လ23ရက်နေ့ကမြို့သမီးတွေကိုထားတဲ့မိခဆောင်အခန်းတစ်ကိုတရားမဝင်ပစ္စည်းများရှိမရှိရှာဖွေရမှာနိုင်ငံအကျဉ်းသူမတ်နိုဘာနီနီထွေရဲ့နေရာအနီးမှာဖုန်းဘက်ထရီတစ်ခုတွေ့တယ်ဆိုပြီးတိုက်ပိတ်ပြစ်ဒဏ်ပေးဖို့မတ်နိုဘာနီနီထွေကိုဂျင်းဦးစီးဝန်ထမ်းတွေလာရောက်ခေါ်ဆောင်သွားတယ်လို့ဆိုပါတယ်။သိသိရရှိတဲ့ဆိုတဲ့ပစ္စည်းကိုတရားဝင်ပြသခြင်းမရှိတဲ့အပြင်မနူဘာနီနီထွေရဲ့လက်ဝဲမှာမရှိဘဲရွယ်ချက်ရှိရှိဆွဆွဲပြီးအပြစ်ပေးတဲ့ပုံစံဖြစ်နေတဲ့အတွက်ပြည်ထောင်မခံနိုင်ဘူးလို့မနူဘာနီနီထွေကထောင်တာဝန်ရှိသူတွေကိုတင်ပြခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဂျင်းဦးစီးကဝန်ထမ်းတွေဟာအင်အားသုံးပြီးမနူဘာနီနီထွေကိုတိုက်ပိတ်မဲ့နေရာခေါ်ဆောင်ခဲ့ရမှာဦးစီးမှုဖြစ်တဲ့ဒေါ်စင်မာကြီးအောင်လူဝင့်တင်ထားတဲ့ဒေါ်သစင်မြင့်နဲ့တက်သားဖြိုးထက်တဲ့အောင်တို့ကသဘင်ဆွဲပြီးခေါ်ဆောင်ခြင်းခနာကိုအနောက်ချမ်းအားရိုက်တဲ့ချင်းတွေကျူးလွန်ခဲ့တယ်လို့လည်းထုတ်ပြန်ချက်ကဆိုထားပါဗျ။ဒါဟာမတရားတဲ့လုပ်ရဖြစ်တဲ့အတွက်မနူဘာနီနီထွေကိုတိုက်ပိတ်ပြစ်ဒဏ်မပေးဖို့နဲ့ဖိနှိပ်မှုမလုပ်ဖို့ဒါယုချင်းအောင်မှရှိတဲ့နိုင်ငံချင်းသူတွေဝိုင်းဝန်းတောင်းဆိုခဲ့ကြတယ်လို့သိရပါဗျ။ထောင်အာဏာပိုင်တွေကမနူဘာနီနီထွေကိုတိုက်ပိတ်ခဲ့တဲ့အပြင်ထောင်စုပူအောင်လုပ်တယ်ဆိုတဲ့အကြောင်းပြချက်နဲ့ဝိုင်းဝန်းတောင်းဆိုခဲ့ကြသူတွေကနိုင်ငံချင်းသူတွေဖြစ်တဲ့ဒေါ်နုနုအောင်၊မညူညူဝင်း၊ခင်ရတနာဝင်း၊မမြတနာအောင်၊မအေအေဝင်း၊မချယ်ရီထွေနဲ့မဆုနန္နာလိုင်တို့ကိုမြို့သားထောင်ဝင်နှန်းတွေလာရောက်ခေါ်ဆောင်ခဲ့ပြီးတိုက်ပိတ်ခဲ့ကြတယ်လို့ PPNM ကတည်ပြထားပါတယ်။ထောင်အနာပိုင်တွေဟာမြို့သမီးဆောင်တိုင်းမှာလူပြည့်နေတဲ့ဆိုပြီးမြို့သားဆောင်လေးနဲ့စပူဆောင်ကြားကငကူမူလမြို့သားများထားရာတိုက်မှာနိုင်ငံချင်းသူတွေကိုတိုက်ပိတ်ထားတယ်လို့စုံစမ်းသိရှိရတယ်လို့လည်း PPNM ကပြောပါတယ်။ဒီတိုက်ထဲမှာတိုက်ပိတ်ခံထားရတဲ့နိုင်ငံချင်းသူ28ဦးဝန်းကျင်ရှိနေပြီးအောက်ခံခင်မရှိဘဲတမန်တလင်းမှာနေရတယ်လို့တိုက်ခန်းတွေဟာဟောင်းနှွမ်းနေတဲ့မိုးရွာမိုးပတ်တဲ့ဒဏ်ခံနေရတယ်လို့ခန်းတွင်းမိလာရီတွေစီးနေတဲ့အတွက်ဆိုးရွားတဲ့အနံ့သက်တွေပါခံစားနေကြရတယ်လို့လည်းသိရပါတယ်။ဒီအခြေအနေတွေကြောင့်နိုင်ငံချင်းသူတွေတက်မရအားနဲ့တာအိမ်မကောင်းနေတာတွေဖြစ်နေပေမဲ့ထောင်ဆရာဝန်တွေကအချိန်နဲ့တပြေးညီလာရောက်ကြည့်ရှုပေးတာမရှိဘူးလို့လည်း PPNM ကပြောပါတယ်။ဒါအပြင်နိုင်ငံချင်းသူတွေဟာမြို့သားဆောင်ကနေမြင်ရတဲ့တိုက်ပင်းပတ်ထွက်ပြီးရေချိုးရတဲ့အတွက်ရေချိုးရတဲ့အခါတိုင်းစိတ်မလုံခြုံမှုတွေပါခံစားနေကြရတယ်လို့သိရပါတယ်ရှင်။ဆလတ်တင်ပြမယ့်တဲ့ရင်ကတော့ကြောင်မဲမြို့မှာတအောင်မြို့နယ်ရဲ့တပ်ဖွဲ့ကမူရီစေဝါရောင်းဝယ်သူတဦးဖမ်းဆီးရမိတဲ့တဲ့ရင်ဖြစ်ပါတယ်။ရှမ်းမြောက်ဒေသတအောင်တပ်မဟာနေနယ်မြေဖြစ်တဲ့ကြောင်မဲမြို့မှာတအောင်မြို့နယ်ရဲ့တပ်ဖွဲ့ကမူရီစေဝါရောင်းဝယ်သူတဦးကိုဖမ်းဆီးရမိခဲ့တယ်လို့ PSLF TNL ဘက်ကဒီကနေ့ဩဂုတ်လ25ရက်မှာထုတ်ပြန်လာပါတယ်။ကြောင်မဲမြို့မှာရှိတဲ့စစ်ဆေးဂိတ်တစ်ခုမှာတအောင်မြို့နယ်ရဲ့တပ်ဖွဲ့ကရှောင်းတခင်စစ်ဆေးမှုတွေပြုလုပ်နေရကနေဩဂုတ်လ23ရက်နေ့မှာမူရီစေဝါရောင်းဝယ်သူမြို့သားတဦးကိုဖမ်းဆီးရမိခဲ့တာလို့ဆိုပါတယ်။တောင်မြို့နယ်ရဲ့တပ်ဖွဲ့ကရှောင်းတခင်စစ်ဆေးမှုတွေလုပ်နေချိန်မှာသက်54နှစ်အရွယ်ဦးကျော်လှဆိုသူစီကနေ WI စာတမ်းပါစိတ်ကြွမူရီစေဗျာတပ်သားဘေးမြူထဲထားတဲ့စပြခွဲ6ခွဲကမ်ဘိုစိုက်ကယ်တစ်စီးဖမ်းဆီးရမိခဲ့တာလို့အသိပေးပါတယ်။မူရီစေဝါရောင်းဝယ်သူကိုပလောင်ပြည်နယ်လူမျိုးရေးတပ်ဦး BSLF TNL တပ်ဖွဲ့ကမူရီစေဝါတိုက်ဖျက်ရေးဥပဒေနဲ့ရယူသွားမယ်လို့သိရပါတယ်။ပြီးခဲ့တဲ့ဩဂုတ်လ20ရက်နေ့ကလည်းနမ်မတူနဲ့မန်တုံမြို့နယ်စစ်စေးရဲကဲတို့မှတောင်မြို့နယ်ရဲတပ်ဖွဲ့ကရှောင်းတခင်စစ်စေးရကမူရီစေဝါရောင်းဝယ်သူမျိုးသမီးတဦး၃ဆွဲသူမျိုးသား၅ဦးနဲ့အတူမူရီစေဗျာ60ဗျာဘေးမြူထက်ထားတဲ့စေဘူးအသေး9ဦးတို့နဲ့အတူဖမ်းဆီးရမိခဲ့တယ်လို့ PSLF TNL သတင်းနဲ့ပြန်ကြားရေးဌာနမှတ်တမ်းတွေအရသိရပါတယ်ရှင်ခုနောက်ဆုံးတင်ပြမယ့်သတင်းကတော့လောင်လုံးမြို့နယ်မှာစစ်တပ်နဲ့ပတ်သက်နေသူစီက WI စာတမ်းမှာစိတ်ကြွဆေးပြားတွေဖမ်းဆီးရမိတဲ့သတင်းပဲဖြစ်ပါတယ်။ဒီနေ့တိုင်းလောင်လုံးမြို့နယ်မှာစစ်တပ်နဲ့ပတ်သက်ဆက်နွယ်နေသူစီကနေ WI စာတမ်းမှာစိတ်ကြွမှုရဆေးပြားတွေဖမ်းဆီးရမိထားတယ်လို့မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကပြောပါတယ်။လောင်လုံးမြို့နယ်လမ်းပိုင်းတနေရာမှာစစ်တပ်နဲ့ပတ်သက်ဆက်နွယ်နေသူကိုမတင်ကားလို့လောင်လုံးဘက်ကဖားစုံတစ်ကဩဂုတ်လ20ရက်နေ့မှာရှောင်းတခင်စစ်ဆေးရကနေဖမ်းဆီးနိုင်ခဲ့တယ်လို့သိရပါတယ်။ဆိုပါမျိုးသားယူဆောင်လာတဲ့အိတ်ထဲကနေ WI စာတမ်းပါစိတ်ကြွမူရီစေဗျာ953ကျားတွေ့ရှိခဲ့တာကြောင့်အဲ့ဒီမျိုးသားကိုတပ်သေးကံပစ္စည်းတွေနဲ့အတူလောင်လုံးမြို့နယ်ပြည်သူ့လုံခြုံရေးတပ်ဖွဲ့ပန်လာဖတ်တံလွှဲပြောင်းအပ်နှံလာတယ်လို့သိပေးပါဗျ။လက်ရှိမှာဖမ်းဆီးရမိသူကိုဥရေနဲ့ညီဆက်လက်ရေးယူနိုင်ဖို့ထမသတင်းပေးတိုင်ချက်မှမာယာပ3မြင်းဆောင်2025မူရီစေဝါနဲ့စိတ်ကိုပြောင်းလဲစေနိုင်သောဥရေပုံမှ19ကာကြီးနဲ့အမှုဖွင့်ဖမ်းဆီးထားတယ်လို့ပြည်သူ့လုံခြုံရေးတပ်ဖွဲ့ကထုတ်ပြန်ထားပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတော့ကိုခန့်မှပေးပို့ထားတာဖြစ်ပါတယ်ရှင် Radio NUG ကိုနားဆင်နေကြတာပါရှင်ခုဆက်လက်ပြီးဒီနေ့နဲ့မနက်ဖြန်အတွက်မိုးလေဝသခန့်မှန်းချက်များကိုတော့ Airy ကတင်ဆက်ပေးပါဦးမယ်ရှင်
မင်္ဂလာပါရှင်မိုးလေဝသအခြေအနေခန့်မှန်းချက်တွေကိုတင်ပြပေးသွားပါမယ်အခုတစ်ပတ်အတွင်းမင်္ဂလာပင်လယ်အော်အခြေအနေမှာကပ်ပလီပင်လယ်ပြင်နဲ့မင်္ဂလာပင်လယ်အော်တို့မှာအနောက်တောင်မုတ်တုံလေဟာအားကောင်းရာကနေအားအလွန်ကောင်းနိုင်ပါတယ်မင်္ဂလာပင်လယ်အော်အနောက်မြောက်ပိုင်းအိန္ဒိယနိုင်ငံအော်ရိတာပြည်နယ်နဲ့အနောက်မင်္ဂလာပြည်နယ်ကမ်းလွန်ပိုင်းမှာလာမယ့်48နာရီအတွင်းလေပြင်းနဲ့ရဝန်းတစ်ကြိမ်ဖြစ်ပေါ်နိုင်ပါတယ်ထူးခြားတဲ့မိုးလေဝသအခြေအနေအနေနဲ့ကတော့တောင်တရုတ်ပင်လယ်ပြင်မှာဖြစ်ပေါ်နေတဲ့ခါချီကီအပူပိုင်းမုန်တိုင်းဟာယမန်နေ့ကတိုင်ဖွန်းမုန်တိုင်းအဖြစ်ကိုအားကောင်းလာပြီးဗီယက်နမ်နိုင်ငံနဲ့လာအိုနိုင်ငံအထက်ပိုင်းတို့ကိုဖြတ်ကျော်ဝင်ရောက်နိုင်ပါတယ်။အဆိုပါမုန်တိုင်းကနေလွင့်ဆင်လာတဲ့ကျွန်းကျန်တိမ်တိုက်တွေကြောင့်လာမယ့်တစ်ပတ်အတွင်းမြန်မာနိုင်ငံနေ့ကအနှံ့ပြားမှာမုန်ထစ်ချုံရွာနိုင်ပါတယ်။အထူးသဖြင့်စကိုင်းတိုင်းမန္တလေးတိုင်းမကွေးတိုင်းရန်ကုန်တိုင်းပဲခူးတိုင်းအရာဝတီတိုင်းတနင်္သာရီတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာကွက်ပြီးမိုးကြီးခြင်းတွေကြောင့်မြေပြိုခြင်းတောင်ပြိုခြင်းနဲ့မြဝကြုံမော်ဒေသတွေမှာကမ်းမပြိုခြင်းတွေနေရာကွက်ပြီးရေကြီးရေလျှံခြင်းတွေဖြစ်ပေါ်နိုင်တဲ့အတွက်အထူးသတိပြုနေထိုင်သင့်ပါတယ်။အခုရက်သက်တပတ်အတွင်းမိုးသည်ထန်နိုင်တဲ့အခြေအနေရှိတဲ့အတွက်မြေဦးတလျှောက်ဒေသတွေမှာနေထိုင်တဲ့ပြည်သူတွေအနေနဲ့မြေရေကြီးမှုဘေးရန်ရေကိုအထူးသတိပြုပြီးကြိုတင်ရှောင်ရှားနိုင်ကြဖို့အကြံပြုအပ်ပါတယ်။အခုဆက်လက်ပြီးနေ့အလိုက်မိုးလေဝသအခြေအနေတွေကိုတင်ပြပေးသွားပါမယ်။ဩဂုတ်လ25ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်ကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာတိမ်အထင်တင်ကနေတိမ်ထူထပ်နိုင်ပြီးအနောက်တောင်မုတ်တုံလေဟာအားကောင်းရာကနေအားအလွန်ကောင်းနိုင်ပါတယ်။တောင်တရုတ်ပင်လယ်ပြင်မှာဖြစ်ပေါ်နေတဲ့ခါချီကီတိုင်ဖွန်းမုန်တိုင်းဟာဩဂုတ်လ25ရက်နေ့မှာဗီယက်နမ်နိုင်ငံနဲ့လာအိုနိုင်ငံအထက်ပိုင်းကိုဖြတ်ကျော်ဝင်ရောက်နိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့မြန်မာကန်ယူရန်တချောင်းနဲ့ကမ်းလွန်ပင်လယ်ပြင်တို့မှာတခါတည်းကမိုးသက်လေးပြင်းကြီးကြာရောက်နိုင်ပြီးလှိုင်းကြီးနိုင်ပါတယ်။မိုးသက်လေးပြင်းကြစဉ်ရေပြင်းမြေပြင်းလေးဟာအနောက်တောင်ဘက်ကနေတနအီကုန်မိုင်30ကနေ35မိုင်ခန့်အထိတိုက်ခတ်နိုင်ပါတယ်။မိုးအခြေအနေကတော့မြန်မာနိုင်ငံအရှေ့ပိုင်းမှာရှိတဲ့တိုင်ဖုန်းမုန်တိုင်းရဲ့အရှိန်ကြောင့်စကိုင်းတိုင်းမန္တလေးတိုင်းမကွေးတိုင်းရန်ကုန်တိုင်းပဲခူးတိုင်းအေရဝတီတိုင်းတနင်္သာရီတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာစိတ်စိတ်ကနေနေရာအနှံ့ပြားမုန်ထစ်ချုံရွာနိုင်ပါတယ်။စကိုင်းတိုင်းမန္တလေးတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်ရခိုင်ပြည်နယ်ရန်ကုန်တိုင်းနဲ့ပဲခူးတိုင်းတို့မှာနေရာကွက်ပြီးမိုးကြီးနိုင်ပါတယ်ရှင်။မနက်ဖြန်ဩဂုတ်လ26ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာတိမ်အထင်တင်ကနေတိမ်ထူထပ်နိုင်ပြီးအနောက်တောင်မုတ်တုံလေဟာအားကောင်းရာကနေအားအလွန်ကောင်းနိုင်ပါတယ်။တောင်တရုတ်ပင်လယ်ပြင်မှာဖြစ်ပေါ်နေတဲ့ခါချီကီတိုင်ဖွန်းမုန်တိုင်းရဲ့ကျွန်းကျန်တိမ်တိုက်တွေနဲ့ဘင်္ဂလားပင်လယ်အော်အနောက်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့လီဘီယားနဲ့ရဝန်းတို့ကြောင့်မြန်မာနိုင်ငံတဝန်းလုံးမှာမိုးထစ်ချုံရွာသွန်းနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့မြန်မာကန်ယူရန်တချောင်းနဲ့ကမ်းလွန်ပင်လယ်ပြင်တို့မှာတခါတည်းကမိုးသက်လေးပြင်းကြီးကြာရောက်နိုင်ပြီးလှိုင်းကြီးနိုင်ပါတယ်။မိုးသက်လေးပြင်းကြစဉ်ရေပြင်းမြေပြင်းလေးဟာအနောက်တောင်ဘက်ကနေတနအီကုန်မိုင်30ကနေ35မိုင်ခန့်အထိတိုက်ခတ်နိုင်ပါတယ်။မိုးအခြေအနေကတော့စကိုင်းတိုင်းမန္တလေးတိုင်းမကွေးတိုင်းရန်ကုန်တိုင်းပဲခူးတိုင်းအေရဝတီတိုင်းတနင်္သာရီတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာစိတ်စိတ်ကနေနေရာအနှံ့ပြားမိုးထစ်ချုံရွာနိုင်ပါတယ်။စကိုင်းတိုင်းမန္တလေးတိုင်းရန်ကုန်တိုင်းပဲခူးတိုင်းအေရဝတီတိုင်းတနင်္သာရီတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာကွက်ပြီးမိုးကြီးနိုင်ပါတယ်ရှင်။
ဗီဒီယိုအန်ယူဂျီတော်လိုင်းဒေဂီတာအစီအစဉ်ကိုဆက်လက်နားဆင်ကြရပါမယ်။ပူချမ်းရဲ့လွမ်းသူလူငယ်ဆိုတဲ့ဒီသစင်းလေးကိုထုံးလွှင့်ပေးပါမယ်ရှင်။ Radio Energy ရဲ့ထုတ်လွှင့်မှုဒီကနေ့ညနောက်ဆုံးအစီအစဉ်မှာတော့တိုင်းသားဘာသာစကားအစီအစဉ်ဖြစ်ပါတယ်။သဘောကင်ဘာသာနဲ့တပတ်အတွင်းသတင်းများကိုနော်မွေဦးပွင့်ကတင်ပြပေးပါမယ်ရှင်။
Hello and welcome to Tamute. Bisawi sawatu to kwem kodo batilu. And you see kwelero data glet blonyo inilo. Okay, do me to pu dagasor phani. Ya no ne upo iga pa phani tu nilo. Dagasor kho titi yume wena. And you ji pawe hoko wata lo to phani. Biyo tu hine suta suta gamo eto to pha. Ni tu kamawe mu hu tra wo. Lu kle eklu glu ku klesa mawe wi. လေကမ္နတဖာအဖို့ခိုနေလေကလီကလေလေစကဝဲအဒုစီမာတီဝဲအေကောစပကိုတုကလတဲဝဲတာဝီနီလောဘီယတုခိနေစုတဆုတကမောတဖာနေဖဲလာကုတစီခောတောနေကမဝဲမူခုထမြူနီအီဘောဘလဝဲဒါဝီဖဲမူခုထတကလူတူနေအဝဲတိတဖာလေကလေကလူကလူကမအမတောဝဲကမ္နတဖာအောကူကလဆဝဲအရင်းနေဖဲလာကူခိစီတတော်နေဓမ္မဝဲတာတောက်ဖို့ဘူးကောဆက်ဖို့ကုတ်တုကလမဝဲခတဲ့တဲဝဲတာနေလို့ဘယောသူအတော်တဖြူဤလဲကမြတ်တပါဖို့ခုမအမတော်အားထောဝဲကုမူနီဤထိပါဝဲနာဟုပါဝဲရေလဲထိရေကိုရေတခောစီကော့တပ်ပစအတဟောဆုထောဝဲတကတိပါတဘာကွာစမဲလအကလူကလူဤကဘာကတဲ့ကတော့ပါဝဲလို့ဒီလို့ဆဲရေတော့ဒီအမီတဘစကမ္လတာခုထကမိတီအတုကုမူနီတဖိတမတဖာဖီမာဝဲတကတိပါလို့တဘီတဘတခေါနေကဘာပလော့တလလစောရေတဘစဤကမနတာရေဘဘောကကဘာမာဝဲအတုတကောတခဲလအကဟဲဥထောဝဲတဖာကလေးခေါဖလိုကွာစမဲမနကွေရေကုတုဟစ်စာထောတဖလာဝဲတာတုပတုနေပါတဆောနေလောတကစောခီတီမဝဲနာလောကောပယတိကောဒတ်ဘီပူဘလအမဝဲတဒုတုဒတာဘဂညောရုပတပိတမကရဆဆုတဖာဦးနေဆရီမလကပဝဲအေယူကေတူတောဝဲတကစောဝီသူကောတကရဂရလအမတကုတတော်ပယတုတဖာနေကပကတော်ကွေဝဲဩခေနဟိသတော်ဝဲတရင်နီလောဖဲလာကုတစီခွီတော်နီတူခဝဲတာဟခုဒတ်ဘီတဒုတုဒတာဘဂညောမူနီနေလဲတရီကလကလခုပါလအဘကဘခေတဖာဩတခိမဆဝဲဩပါလအဖိမနေဝဲတာတဒုတုဒတာဘဂညောရုပိုတက်ဖိတမဂရဆဆုတဖာဩဆရီမလကပဝဲအရင်းနီ UK ဘူဘလဝဲတာနီလော UK ပဒိုနီကော်ပီယိုတီကော်ဒတ်ဘီပူကမ္လလဲ့လိုဘဝဲတာတဒုတုဒတာဘထွဲဓမ္မဆတဖာကိုပါလအဖိမနေဝဲတာဂရဘလိုတဖာဩဝတိတဖာဤမေဝဲဓမ္မဒုထထထအဝဲတိအနောက္ခသဒဝဲရူပူအတာဂရဂရတဖာအေတပ္ပစီကောဝဲတာနီလောတကတိပါကေနီယမူပါနေသူကတကရကရလအမတကုတာတော့ဘယတုတဖာဒီတုကပကတော်ကွေဝဲတဖိတမတဖာဝဟိရသတော်ဝဲတာဝင်နေပတုနေပါတော့စောနေလောတကဆဆုမညာဒီမီဝဲနာစိုက်ထုကောစနီဘယတုလက်တီလုံးမီဖို့ဟုဘွားကမလတကဘတိဝဲတာရင်နီလောတလကောစေစိုက်ထုကောစာကေအန်ယူတပခလကောအပူဒူတဝတဖာနေပြောတူလေတေလိုမီပူလကလီကလေခုဘလကောကမတကတိဝဲရေကဘဒူဝဲတာရေခေနီထွထဝဲတာဆွန်နီလောဖဲလာကူခွီတော်နီဝါခွီနာရခိစီယမနီကတော်နီဓာတုတူဘစာပြောတူနီဖဲပြင်ကတော်ကုန်းကရူပိန်နတော်နီလဲဝါအေခေတကရသစီကဘောယူလေတေလိုမီပူခုဘကမတကတိဝဲလွေကဘဒူဝဲဝီ here plus to little so let me put the so how we da ni patinya ba ni lo taka di ba phela ku si to to ni mukhe lo the sikinari the si ya mini gato ni cha long chi guru win taw taw do cha pon taw ba se pyo tu ni let di lo we da taka ya khi si mama su ku we pha do ta pha si ko ni lo dollar ha denari to kho gato si ko pyo tu khala ya kho do khama ya te tapa pokro ni le ni lo le chao pya to wo bui le su ko we ado si le kha da do pu mu ata o ye si ni da ga ba do we da a re ni ba do ni ma da so ni lo da ga so le ki ta ti me we na mana plo pyo tu de lo tu da tu bu ffd tu pho ki si lui ga o ni KNU KNLA Himalaya ko po otagini lo မနပလပယတုဒလပတုဒလေမနိကေဝေပူဘောလအနုလတိတ FFT ဂရမုဒခိုတော့ဘသူဖိုခိစီလွေကအိုနေကညောတော့ကလူတကရကရရူ KNU KNLA မူပါနေဟေမလကပောဝဲတေလလီမလကပောရေ Force for Federal Democracy ကရပပလာဝဲဒါနီလောမနပလလကဝပယတု point ခွေရတစီတဒလပတုဒလေမနိကေဝေပူတပစတူပတဖလက်ဒူနေဝဲအေကတဲဟု KNLA တူခုစောဇောနေနေလာယူလီရတောနီနီတောတူဟေမလကပေါ်ဝဲတီလီမလကပေါ်တော့တခုစီဘလူဝဲဒါအေကေပပလာဝဲဒါတူပတုနေပါတဆောနေလို့ချက်ဆောလူပပလာနေတူတဖိုင်နေဝိဒါဖိနေလို့ဘဒုကနာမတပကူဒီနောဟာတဲ့မောတူပါမထမှုနေတကေ
ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ 17.89MHz ၊ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ 17.64MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်စေပါပြီ။မြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီအဖွဲ့သူဖွဲ့သားတွေကဆုတောင်းနေကြပါတယ်။မြေသားမျိုးတွေအစိုးရရဲ့စက်တော်ရုံးတရင်အချက်အလက်တွေကိုညွှန်ကြားတာကထုတ်လင်းလို့ရေဒီယိုအန်ယူဂျီဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာပြည်သားစုတွေနဲ့နိုင်ငံတကာကစိတ်နှာရှင်တွေအားပေးနေတဲ့ရေဒီယိုအန်ယူဂျီဖြစ်ပါတယ်။အရေးပေါ်ကအောင်ရမည်